2015ခုနှစ်မှာအာဆီယံအတိုင်းအဝိုင်းကြီးဖော်ဆောင်နိုင်ရေးကိစ္စကိုဘရူနန်နိုင်ငံဘန်ဒါစရီဘန်ဂါဝါမှာမြို့တော်မှာကျင်းပနေတဲ့22ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲမှာအဓိကဆွေးနွေးဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်2015ခုနှစ်အမီအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်တဲ့ရည်မှန်းချက်တွေအတိုင်းပြည့်မြောင်လုပ်ဖို့လိုတယ်ဆိုတာကိုအဖွဲ့ဝင်နိုင်ငံတိုင်းသဘောပေါက်ကြတယ်လို့ဒီအာဆီယံတွေ့ရမှုကြောင့်လီလျောင်မင်းကပြောပါတယ်ဒီလိုဆောင်ရွက်မှတာ2015ခုနှစ်နောက်ပိုင်းမှာလလန်းမီဖို့ခက်ခဲတဲ့အကျိုးရလဒ်တွေကိုရရှိနိုင်မှာဖြစ်တယ်လို့လည်းအာဆီယံတွေ့ရမှုချုပ်ကဆိုပါတယ်မြန်မာသမ္မတဦးသိန်းစိန်အပါအဝင်ဘရူနိုင်းနိုင်ငံမှာရောက်ရှိနေကြတဲ့အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေဟာပုတ်ထူးနေ့ညတုန်းကတော့အလို့သဘောညစာစားပွဲကိုတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံကလူမှုအတိုင်းအဝိုင်းတွေကြားဖြစ်နေတဲ့ပြဿနာကိုထိန်းသိမ်းဖို့ဦးသိန်းစိန်အစိုးရကဆောင်ရွက်နေတယ်လို့ယုံကြည်ကြောင်းအဲ့ဒီမှာပဲရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါကသတင်းတောက်တွေကိုအခုလိုပြောကြားသွားခဲ့ပါတယ်
The government in Myanmar is trying to do the right thing in terms of getting the communal conflict under control and bring those
လူမှုအတိုင်းအဝိုင်းတွေကြားမှာဖြစ်နေတဲ့ပဋိပက္ခတွေကိုထိန်းနိုင်ဖို့နဲ့အစွန်းရောက်အမြင်သဘောထားရှိသူတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့ဦးသိန်းစိန်အစိုးရကလှုပ်တင်တာတွေကိုလုပ်နေပါတယ်လို့အင်ဒိုနီးရှားသမ္မတနဲ့အတူမကြာခင်တုန်းကပဲမြန်မာနိုင်ငံကိုလာသွားတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါပုတ်တဟူးနဲ့ကြာတာပြေးနှစ်ရက်ကြာကျင်းပတဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာအာဆီယံကိုဒီ EU ဥရောပသမ္မဂလိုအတိုင်းအဝိုင်းကြီးဖော်ဆောင်ရေးကိစ္စအပြင်ဒေတာရင်းကိစ္စတွေဖြစ်တဲ့ရေပိုင်နဲ့အငင်းပွားမှုကိစ္စမြောက်ကိုရီးယားပြဿနာတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်